Bangladesh နိုင်ငံကနေ Malaysia နိုင်ငံထဲကိုဆက်လက်နဲ့သွားဖို့ကြိုးစားတဲ့ Rohingya 10ယောက်ကို Bangladesh ရဲ့တပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။နမ်မြဝမှာရှိတဲ့ Shapura တမောစိတ်မှာအမျိုးသမီးငယ်6ယောက်နဲ့အမျိုးသား4ယောက်ကို RDP အထူးရဲတပ်ဖွဲ့ကကြာသပတေးနေ့ညကဆက်လက်ပေါ်မတက်ခင်ဖမ်းမိခဲ့တာဖြစ်ပါတယ်။အမျိုးသမီးငယ်တွေရဲ့အတက်တွေက22မိနစ်တောင်မပြေကြသေးဘဲမလေးရှားမှာငွေကြေးတက်နိုင်တဲ့အမျိုးသားတွေနဲ့လက်ထပ်နိုင်တယ်ဆိုပြီးတော့ဖြားယောင်းခံရတာဖြစ်တယ်လို့ RDP ရဲတပ်ဖွဲ့အကြီးအကဲမာဟီဒီဟာဆန်ရဲ့အပြောကို AFP သတင်းမှရေးသားထားပါတယ်။မလေးရှားကိုတွားနိုင်ဖို့အမျိုးသမီးတွေကတစ်ယောက်ကိုဒေါ်လာ100အမျိုးသားတစ်ယောက်ကိုဒေါ်လာ250နီးပါးပေးရပြီးတော့ထိုင်းရှေ့ပိုင်နဲ့ကိုဖြတ်သွားတာနဲ့နောက်ထပ်ဒေါ်လာ2500စီပေးရမှာဖြစ်တယ်လို့သူကပြောပါတယ်။လူကုန်ကူးသူဘင်္ဂလားဒေ့ရှ်လူမျိုးတယောက်ကိုလည်းဖမ်းမိထားပါတယ်။မလေးရှားကိုသွားဖို့ကြိုးစားသူ၁၀ယောက်ထဲက၂ယောက်ကမြန်မာနိုင်ငံကနေပြီးတော့2000ပြည့်နှစ်နဲ့2000ခုနှစ်ထဲကဘင်္ဂလားဒေ့ရှ်မှာရောက်နေကြသူတွေဖြစ်ပြီးတော့ကျန်တဲ့သူတွေကတော့2018ခုနှစ်နောက်ပိုင်းအလုံးအင်းနဲ့ရောက်လာကြသူတွေကဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ရာဒီဥလူကောင်းမွန်တာယာလာရာနဲ့အတူမလေးရှားဘက်ကိုတရားမဝင်သွားဖို့ကြိုးစားသူတွေပို့ပြီးတော့များလာနေပါတယ်။အခုနိုဗင်ဘာလဇန်ပိုင်းကလည်းရိုဟင်ဂျာ33ယောက်ပါတဲ့ဆက်လီတစည်းကိုဘင်္ဂလားပင်လယ်အော်ရင်မှာဒီဘင်္ဂလားဒေ့ရှ်ကန်ယူရန်ဆက်ရောက်တက်ကဂျားဖြတ်ဖမ်းဆီးခဲ့ပါတယ်။မြန်မာနိုင်ငံဘက်မှာလည်းစစ်တွေမျိုးဒုက္ခတွေစခန်းတွေကနေဆက်လီနဲ့မလေးရှားကိုသွားဖို့ကြိုးစားတဲ့မွတ်စလင်တွေကိုအခုလာထဲမှာနှစ်ချိန်ဖမ်းမိခဲ့ပါတယ်။